မရိကန်တရားစုံမှာအကြမ်းဖက်တနတ်နဲ့တိုက်ခတ်မှုတွေရောပွားစေဖို့အတွက်ဤပညာသစ်တွေနဲ့စမတ်တနတ်တွေကိုတည်ထွင်ဖို့တနတ်ဝင်ရမဲ့သူတွေအတွက်နောက်ခံကိုယ်ရေးအချက်လက်တွေစစ်ဆေးရမှာအစိုးရကပုံမပူပေါင်းဆောင်ရွက်ဖို့လိုမျိုးလှုပ်ဆောင်ရမှာတွေကိုသမ္မတအိုဘားမားကကြေညာခဲ့ပါတယ်။ဒီနေ့အစောပိုင်းကသမ္မတအိုဘားမားကြေညာခဲ့တဲ့အဆိုပြုချက်တွေနဲ့ပတ်သက်ပြီးအကောင့်ထည့်ဖို့မှာအရေးပါတဲ့တိုးတက်မှုတွေရှိခဲ့တယ်လို့တောက်ချာနေသမ္မတအင်ဂျူထုတ်ပြန်ချက်မှာဖော်ပြပါတယ်။တနတ်ကိုစိတ်ဝေဒနာခံစားနေရသူတွေလိုမျိုးမရောက်တဲ့လူတွေလက်ထံရောက်မသွားအောင်တနတ်ဝယ်တဲ့လူရဲ့နောက်ခံကိုယ်ရေးအချက်လက်တွေကိုပိုပြီးတိတိကျကျထိထိရောက်စစ်ဆေးဖို့အတွက်သမ္မတကတောင်းဆိုခဲ့တာပါ။ဒါပြန်တနက်ကိုကလေးငယ်တွေတမမဟုတ်ပန်ရှင်မဟုတ်တဲ့တခြားတယောက်ကယူပြီးသုံးလို့မရအောင်ဤပညာနဲ့ပိတ်ပင်နေအောင်လှုပ်ဆောင်ဖို့ပါပန်ကြားခဲ့ပါတယ်။အမေရိကန်နိုင်ငံသား3000ကျော်ဟာနှစ်ဆင်တနက်ကြောင့်တည်ဆုံနေရတာဖြစ်ပြီးဒီထက်မှကိုကိုကိုတေချောင်းကြံစီတာအိမ်ရင်းချမ်းဖက်မှုတွင်ဂိုင်းဖွဲ့အုပ်စုရဲ့အချမ်းဖက်မှုတွေနဲ့မတော်တဆဖြစ်ပွားမှုတွေပါပါဝင်ပါတယ်။သူရဲ့ဂျန်ဂျူရီလထုတ်ပြန်တဲ့အဆိုပြုချက်ကလည်းတနက်နဲ့အချမ်းဖက်ပြဿနာအတော်များများဖြေရှင်းနိုင်ခဲ့တယ်လို့သမရကပြောပါတယ်။စမတ်တနက်တွေမှာဆိုရင်တနက်ကန်ဆောင်ခွင့်မရှိသူတွေတနက်သုံးလို့မရအောင်ဒါမှမဟုတ်လွယ်လွယ်ကူကူသုံးလို့မရအောင်ထိန်းချုပ်မှုတွေကိုတိုးမြှင့်ပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်။